America in Burmese.
မင်္ဂလာညနေခင်းမှာသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ18ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1919နဲ့25တို့ကနေဓာတ်ရိုက်အသံထွင့်နေပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနံလာတို့ပြောပြမှာပါပါကစ္စတန်နိုင်ငံရဲ့ပြည်တွင်းစစ်နဲ့ပတ်သက်လို့တာလီဘန်နဲ့ဆွေးနွေးနေတဲ့အခြေအနေတွေအဆင်ပြေတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောပါတယ်ဟောင်ကောင်မှာ3လနေပါကြာဖြစ်နေတဲ့အစိုးရဆန္ဒပြပွဲတွေမှာထောက်ခံတဲ့အနေနဲ့အကြောင်းဆရာဆရာမတွေလည်းဒီကနေ့လမ်းထွက်ဆန္ဒပြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးကျောင်းပိုင်းအနီးတစ်ဝိုက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်လာရှိုးလူနိုင်ရင်တစင်းလက်နက်ထိမှန်ပြီးတော့လူသူဦးသေဆုံးပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆရာမကတော့ရှမ်းမြောက်ရဲ့နေရာတော်တော်များများကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်နေမြေလုံးကျုံရဲကအထူးစိုးရိမ်စရာအနေထားမှာရှိတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒဏ်ရာရနဲ့ပိတ်မှုလူနာတွေကိုသွားပြီးတဲတဲ့ပရဟိတလူနာတင်ရင်စေလက်နက်ကြီးကြီးထိမှန်ပြီးတော့တအူးပွဲချင်းပြီးတေဆုံးခဲ့ရပါတယ
်ကျွန်တော်ရတဲ့ချိန်မှာနှစ်ပြီးသွားတော့အရှိမအိုလည်းပြည့်နေတော့ကျွန်တော်ကဥက္ကဋ္ဌကိုမကွိုင်းတောင်းမယ်ရှိမှာတော့ငယ်ရင်းတိုက်ပွဲကြီးအထူးကြီးညံ့ညားနေ
ဒီအကြောင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်နောက်ရှမ်းမြောက်ပိုင်းချမ်းမှာဒီစစ်တပ်ရဲ့ဒီအမြောက်တပ်အခြေစိုက်စခန်းကိုမဟာမိတ်ဖွဲ့ရဲ့တိုက်ခိုက်မှုရဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဟောင်ကောင်ကျွန်းဘက်ကဆန္ဒပြပွဲတွေကိုတရုတ်ပြည်မှကြီးကအင်အားသုံးနှိမ်နှင်းမှာကိုစိုးရိမ်နေကြချိန်မှာပဲအမေရိကန်ရဲ့သဘောထားအမြင်တွေပေါ်မှာစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ပါကစ္စတန်နိုင်ငံရဲ့ပြည်တွင်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်တာလီဘန်အုပ်စုနဲ့အမေရိကန်ကိုယ်စားလှယ်တွေဆွေးနွေးနေတဲ့အချိန်အရရနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံးချုပ်ရေးအဖွဲ့နဲ့သမ္မတအင်ပီရိုမှာတောက်ကြားနေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဖဂန်နိုင်ငံမှာ16နှစ်နီးပါးတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရောက်ရေးအဖြစ်တရက်ဖြစ်လာနိုင်တဲ့ဒီငြိမ်းချမ်းရေးစကားဝိုင်းကနေနှစ်ဖက်သဘောတူညီမှုရရှိကြခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲသမ္မတထရမ့်ကလုံးချုပ်ရေးအဖွဲ့နဲ့တွေ့ဆုံတာပါ။တွေ့ဆုံဆွေးနွေးမှုအခြေအနေကောင်းနေပြီးတော့ဆက်ပြီးညှိနှိုင်းဆောင်ရွက်နေပါတယ်လို့လည်းအင်ပီရိုကထုတ်ပြန်ချက်မှာပြောထားပါတယ်။နယူးဂျာစီပြည်နယ်ဘက်ဒ်မင်စတာမြို့ကကောက်ကလပ်တစ်ခုမှာအနာယူရင်းအလုပ်လုပ်နေတဲ့သမ္မတထရမ့်ကဖြစ်နိုင်မယ်ဆိုရင်တာလီဘန်တပ်ဖွဲ့နဲ့သဘောတူညီမှုတရားရဖို့အမေရိကန်ဘက်ကလှုပ်ကြိုင်နေပါတယ်လို့လည်းအစည်းအဝေးပြီးမှပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးမှုတွေကောင်းကောင်းမွန်မွန်ပဲပြီးဆုံးသွားတယ်လို့16နှစ်ကြာတိုက်ခိုက်ခဲ့တဲ့စစ်ပွဲအဆုံးသတ်နိုင်ရေးသဘောတူညီမှုတရားရဖို့တာလီဘန်တပ်ဖွဲ့ဘက်ကနေအမေရိကန်ဘက်ကဆွေးနွေးအဖြေရှာခဲ့ကြတယ်လို့သမ္မတထရမ့်က Twitter မှာတောက်ကြားနေကရေးသားခဲ့ပါတယ်။တာလီဘန်တို့နဲ့ကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပြိုနဲ့နိုင်ငံတော်လုံခြုံရေးအကြံပေးတွေကသမ္မတထရမ့်ကိုတင်ပြခဲ့ကြတာဖြစ်ပါတယ်
။အမေရိကန်အလို့တော်အမတ်အီလန်အိုမာနဲ့ရုရှား Type 2နှစ်ယောက်ဟာသူတို့ကိုပြည်ဝင်ခွင့်ဗီဇာညှင်းပယ်မခံခင်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတင်ညာဟုဘက်ကပြောလိုက်တဲ့အပေါ်မှာအလို့တော်အမတ်အီလန်အိုမာကလက်မခံပဲပယ်ချလိုက်ပါတယ်။အမေရိကန်အလို့တော်အမတ်နှစ်ယောက်ဟာလာမယ့်သတင်းပတ်တွေတွင်ဂျေရုဆလင်နဲ့ဂျော်ဒန်မြေနောက်ဖက်ခံတွေကိုတွားဖို့အတွက်စီစဉ်ထားတာပါ။အောက်လတော်မတ်အိုမာကဒီအစ္စရေးပါလီမန်မှာရှိတဲ့ဂျူးနဲ့အာရဗ်အမတ်တွေအစ္စရေးလုံခြုံရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံမဲ့သူ့ရဲ့အစ္စရေးနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ Twitter မှာတောက်ချနေကပေါ်ပြလိုက်ပါတယ်။အစ္စရေးဝင်စစ်မှုထမ်းဟောင်းတွေကအမေရိကန်အောက်လတော်အမတ်ကိုအစ္စရေးတွေနဲ့မြေတစ်ချဲ့ထွင်ဆောက်လုပ်နေတဲ့ဟေဘရုမြို့ကိုလိုက်လံပြသဖို့စီစဉ်ထားတာဖြစ်ပါတယ်။အစ္စရေးစစ်ပြန်စစ်မှုထမ်းဟောင်းတွေကဟေဘရုမြို့ကိုလိုက်လံပြသတဲ့အခါမှာအခုလိုနေမြေချဲ့ထွင်တည်ယူမှုအတွင်းသူတို့ကြုံခဲ့ရတဲ့အတွေ့အကြုံတွေကိုပြောပြဖို့စီစဉ်ထားတာဖြစ်တယ်လို့အော်လတော်မတ်အိုမာကပြောပါတယ်။ဒါအပြင်သူနဲ့သူ့ရဲ့ကိုယ်စားလှယ်အဖွဲ့ဟာအရှိဂျေရုဆလင်ကဘေဒဝင်လူမှုအတိုင်းဝိုင်းနဲ့လည်းထွေပြီးတော့စကားပြောဖို့မူလကစီစဉ်ထားတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ပရတိန်နိုင်ငံပိုင်နယ်မြေတစ်ခုဖြစ်တဲ့ဂျီဘရော်တာရေလက်ကြားထဲမှာဖမ်းဆီးထားခဲ့တဲ့အီရန်ရင်နံတင်တင်မောကိုထိမ့်သိမ်းထားနိုင်တဲ့တရားရုံးအမိန့်လက်ဝဲရှိထားပြီလို့အမေရိကန်နိုင်ငံကပြောပါတယ်။တင်မောကိုဖမ်းဆီးဖို့အမေရိကန်တရားရုံးတစ်ခုကထုတ်လိုက်တဲ့အမိန့်စာကိုဝါရှင်တန်မှာရှိတဲ့အမေရိကန်ရှေ့နေရုံးကထုတ်ပြန်လိုက်တာပါ။အီရန်ရင်နံတင်တင်မောခရစ်ဝမ်နဲ့အတူပါလာတဲ့ရင်နံတွင်တဲ့ဒေါ်လာ 9,905,000 လို့ဟာအီရန်ဒေါ်လာရင်းပြည်ဆောင်တန်နဲ့ဆက်စပ်ပတ်သက်နေတယ်လို့အမေရိကန်ကပြောပါတယ်။အီရန်ဒေါ်လာရင်းပြည်ဆောင်တန်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။ ခရစ်ဝမ်တင်မောကိုထိန်းသိမ်းထားဖို့အမေရိကန်ကတရားဝင်တောင်းဆိုလိုက်တဲ့အချိန်လေးမှာတင်ဂျီဘရော့တာတရားသူကြီးချုပ်ကကြာတာပြင်းနေမှာပဲတင်မောကိုလုတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းရှင်နန်တင်တင်မောထွက်မသွားသေးပဲနဲ့မနေ့တောက်ကြနေအထိဂျီဘရော့တာကမ်းလွန်မှာဆက်ပြီးတော့ကြောက်ချရနာထားပါတယ်။အိန္ဒိယလူမျိုးတင်မောကပတိန်ကတင်မောကြီးကိုဆက်ပြီးတော့တာဝန်ယူမောင်းနှင်ဖို့ဆန္ဒမရှိတော့ဘူးလို့သူ့ရဲ့ရှင်နေက AP သတင်းဌာနကိုတောက်ကြနေကပြောဆိုခဲ့တာပါ။အခုလိုတင်မောထွက်ဖို့နှောင့်နှေးနေတာကြောင့်ခရစ်ဝမ်တင်မောကြီးကိုဂျီဘရော့တာရေးလက်ကြားကနေထွက်မသွားနိုင်အောင်အမေရိကန်ဖက်ကတရားဝင်တာမြင်နိုင်တဲ့နောက်ထပ်အခွင့်အလမ်းတွေထွက်ပေါ်လာစေနိုင်ပါတယ်
။မြောက်ကိုရီးယားနိုင်ငံကတောက်ချာနေမယ့်ပိုင်းမှာဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေလုပ်ခဲ့ပြီးတော့အဲဒီစမ်းသပ်ပစ်လွတ်မှုတွေကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကကြီးကြပ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကဒီနေ့မှပြောလိုက်ပါတယ်။မြောက်ကိုရီးယားဟာမနေ့ကတာရိုပစ်ပယ်ထိန်ဒုံးကျည်နှစ်ခုထပ်မင်းပစ်လွတ်ခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့ဇူလိုင်လကစလို့၆ချိန်မြောက်ဒုံးကျည်စမ်းသပ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်လိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ဖက်သက်ပြီးတော့အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေတာတွေဟာလည်းပို့ပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စကိုကြိုးပမ်းတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဗန်ဘီဂန်ဟာရှေ့သတင်းမှကြားရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ချာနေကပြောပါတယ်။အမေရိကန်နဲ့ဆွေးနွေးနေတဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးဆွေးနွေးပွဲတွေရပ်ဆိုင်းနေတာကိုပြန်လည်စတင်ဖို့သူ့ဘက်ကအစဉ်နဲ့ရှိနေပြီးအခုလအတွင်းအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလက်ချင်းမှုတွေရပ်လိုက်တာနဲ့မြောက်ကိုရီးယားဘက်ကလည်းဒုံးကျည်စမ်းသပ်တာတွေကိုရပ်ဆိုင်းသွားမှာဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကသူ့ကိုပြောခဲ့တယ်ဆိုပြီးတော့သမ္မတထရမ့်ကပြီးခဲ့တဲ့တစ်ပတ်ကပြောပြီးတဲ့နောက်မှာမစ္စတာဘီဂန်ရဲ့ခီးစဉ်ထွက်ပေါ်လာခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးလက်ချင်းမှုကိုပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့ပြီးတော့မြောက်ကိုရီးယားကတော့ဒါဟာစစ်အတွက်ချိုးတင်ပြင်ဆင်တာလို့ပြောပြီးတော့ကန့်ကွက်ခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှမ်းပြည်မြောက်ပိုင်းလာရှိုးကြောင့်မဲ့အနီးတစ်ဝိုက်မှာတိုင်းနာလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လာရှိုးမြို့မြောက်ဘက်73မိုင်အကွာလောက်မှာလူနာတင်ကားတစ်စင်းလက်နက်ကြီးထိမှန်ပြီးတော့အရသာတဦးသေဆုံးသွားတယ်လို့မြန်မာစစ်ဘက်တာဝန်ရှိသူနဲ့မျက်မြင်သက်သွေးတွေ့သူကဒီကနေ့ပြောပါတယ်လက်နက်ကြီးထိမှန်တာကြောင့်လာရှိုးလူငယ်လူနာတင်ကားမှောက်သွားပြီးတော့ပါလာတဲ့လူနာ3ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့အသက်ဘေးကလွတ်လာတဲ့လူမှုကူညီရေးအသင်းဝင်ကိုအောင်ကျော်မိုးကပြောပါတယ်ဒီတက်ခတ်မှုဟာမြောက်ပိုင်းအခြေစိုက်အဖွဲ့3ဖွဲ့ဖြစ်တဲ့အောင်ပလောင် TNLA ကိုကတက်ဖွဲ့ MNDAA နဲ့ရခိုင်လက်နက်ကင်ဖွဲ့ AA တို့ရဲ့လက်ချက်ဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုဥက္ကဋ္ဌဘိုးချုပ်ထွန်းလွန်ကြီးကပြောကြောင်း Riders သတင်းကဖော်ပြပါတယ်။လာရှိုးလူငယ်များကုလူမှုကူညီရေးအသင်းဆိုပြီးနာမည်ရေးထိုးထားတဲ့မှောက်သွားတဲ့လူနာတင်ကားဘောကကြီးဆန်းရာတွေကိုလည်းဒေတာရင်သတင်းဌာနတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းစာမျက်နှာကတပ်ပုံဗီဒီယိုတွေမှာတွေ့ရပါတယ်။ပြီးခဲ့တဲ့ကြာပြင်းနေ့ကပြင်ဦးလွင်ကတက်မတော်နေပညာတက်ကတော့နဲ့နောင်ချိုမိုးရစ်တိုးကိအင်းဤရှမ်းပြည်နယ်မြောက်ပိုင်းအခြေဆိုင်လက်နက်ကင်၃ဖွဲ့တို့ရဲ့ပူးပေါင်းတက်ခတ်ခဲ့တဲ့အတွက်တက်မတော်သားတွေအပါအဝင်လူသားစင်းနဲ့မနေ့တည်ဆုံခဲ့ရတဲ့ဖြစ်ရနောက်ပိုင်းဒေတာရင်အခြေအနေတွေမတိမငြိမ်ဖြစ်နေတာလည်းဖြစ်ပါတယ်။
ဟောင်ကောင်မှာသတင်းပတ်၁၇ပတ်မြောက်ဖြစ်နေတဲ့ဒီအစိုးရစနပြပွဲတွေမှာပါဝင်တဲ့သူတွေကိုထောက်ခံတဲ့အနေနဲ့အကြောင်းဆရာဆရာမတွေဟာဒီကနေ့မှာတော့လမ်းပေါ်ထွက်ကြီးတဲ့စနပြခဲ့ကြပါတယ်စနပြတဲ့သူတွေရဲ့ရဲစမ်းတတိရှိမှုနဲ့ဟောင်ကောင်ပေါ်အလေးနဲ့ထားတာကိုအတိအမှတ်ပြုကျေးဇူးတင်ကြောင်းသူတို့ဟာအစိုးရထက်ပိုပြီးတော့တတိရှိရဲဆိုပြီးဒီကနေ့စနပြပွဲမှာပါဝင်တဲ့အကြောင်းဆရာမတူကရိုက်တာသတင်းကိုပြောပါတယ်အကြောင်းဆရာဆရာမတွေဟာဟောင်ကောင်ရဲ့စီးပွားရေးအချက်အချာကြတဲ့ဇုံမှာစုဝေးခဲ့ကြပြီးတဲ့နောက်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နေနေတဲ့အစိုးရအိမ်တော်ကိုခြိတက်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်တဝမ်းမှာတော့ဒီကနေ့စနေနေ့နဲ့မနက်ဖြန်တနင်္ဂနွေနေ့တွေမှာနောက်ထပ်ဆန္ဒပြတာတွေလုပ်ဖို့စီစဉ်ထားပါတယ်။ပုံမှန်အဖြစ်တော့ဆန္ဒပြပွဲတွေကိုစနေနေ့တနင်္ဂနွေနေ့တွေမှာလုပ်လို့ရှိပေမဲ့ပြီးခဲ့တဲ့တစ်ပတ်ကတော့ဟောင်ကောင်လေစိတ်မှာလုပ်ခဲ့တဲ့ဆန္ဒပြပွဲတွေဟာအလုပ်ဖွင့်ရက်တွေအထိပါဆက်ပြီးတော့ဖြစ်ခဲ့တာပါ။ဒါကြောင့်ငောင်းမလေးတက်စင်အများဆုံးလေစိတ်တွေကတစ်ခုဖြစ်တဲ့ဒီဟောင်ကောင်လေစိတ်မှာရက်တော်ကြာလေစိတ်လုပ်ငန်းတွေနောက်နေကုန်ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေလည်းထိတ်တိုက်တွေ့ခဲ့ကြပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောက်ဆန္ဒပြတာတွေဖြစ်လာခဲ့တာပါ။ဆန္ဒပြပွဲတွေဟာအစောပိုင်းမှာညင်းညင်းညံ့ရှိခဲ့ပေမဲ့တခါတရံမှာတော့အကြမ်းဖက်တာတွေအထိဖြစ်လာခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီမိုကရေစီပြည်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ပါပြောင်းလဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဟိမဝနာတောင်နမ်ဒေတာဘောကအိန္ဒိယအုပ်ချုပ်မှုအောက်မှာရှိနေတဲ့ကက်ရှမီးယားဒေတာကတယ်လီဖုန်းလိုင်းတွေကိုဒီကနေ့ပြန်ပြီးဖွင့်ပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံနဲ့ဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ဒီဒေတာကိုအော်ဂိုလာဆာမိုင်းကလေးကထောင်နဲ့ချီတဲ့အိန္ဒိယတပ်ဖွဲ့တွေစီးလုပြီးတော့တင်းကျပ်စွာအုပ်ချုပ်ထားတာပါ။မွတ်စလင်အများစုရှိတဲ့ကက်ရှမီးယားဒေတာရဲ့အထူးကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကအော်ဂိုလာဆာမိုင်းမှာရုပ်သိမ်းခဲ့တဲ့အချိန်ကစပြီးဒေတာရင်းတယ်လီဖုန်းလိုင်းတွေ၊လက်ကင်ဖုန်းတွေနဲ့အင်တာနက်လိုင်းတွေကိုဖျက်တောက်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကက်ရှမီးယားဒေတာရဲ့အထူးကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယကရုပ်သိမ်းလိုက်တဲ့အတွက်အိန္ဒိယချင်းပါကစ္စတန်နိုင်ငံနဲ့တင်းမာမှုတွေကြီးထွားလာတဲ့အပေါ်မနေ့တောက်ကြာနေ့ကဒီကပိတ်ဆွေးနွေးခဲ့ပါတယ်။ကက်ရှမီးယားဒေတာကိုအိန္ဒိယနဲ့ပါကစ္စတန်နိုင်ငံကတဝက်စီခွဲပြီးအုပ်ချုပ်နေပေမဲ့လည်းတစ်ဖက်စလုံးကဒေတာတစ်ခုလုံးကိုသူတို့ပိုင်အဖြစ်ပြောဆိုနေတာပါ။ဒီဒေတာကြောင့်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆယ်စုနှစ်တွေနဲ့ချီထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေကြတာပါ။1948ခုနှစ်မှာဗြိတိန်နိုင်ငံစီကလွတ်လပ်ရေးရခဲ့တဲ့အချိန်ကစပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားကက်ရှမီးယားဒေတာကြောင့်စစ်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ဖူးပါတယ်
။စပိန်နဲ့ဂျာမနီမပေးဖော်လုံးပွဲတွေကိုတော့မနေ့တောက်ကြာနေ့မှာစတင်လိုက်ပြီးတော့မနေ့ကချန်ပီယံဖြစ်ခဲ့တဲ့အသင်းတွေအဖွဲ့ပွဲရလဒ်ဒီပုံမှန်ရလဒ်ဒီမကောင်းခဲ့ပါဘူး။စပိန်လာလီဂါမှာတော့ချန်ပီယံဘာစလိုနာကအက်သလက်တစ်ဘယ်လ်ဘာအိုနဲ့ကစားခဲ့ပြီးတော့ဘယ်လ်ဘာအိုကဘာစလိုနာကိုတကူကူမရှိနဲ့နိုင်သွားပါတယ်။ဘယ်လ်ဘာအိုအတွက်တလုံးနဲ့တော့ဂိုးကိုတော့အဒူရစ်ကပွဲပကနီမှာသွင်းခဲ့တာပါဂျာမနီမှာတော့ချန်ပီယံဘိုင်မြူးနစ်နဲ့ဟာတာဘာလင်တို့ကစားခဲ့ကြပြီးတော့တစ်ဖက်နှစ်ကိုစီတည်ကျသွားပါတယ်ဘိုင်ယန်ကလေဗန်ဒေါစကီက24မိနစ်မှာအဖွင့်ကိုသွင်းခဲ့ပြီးမဲ့ဟာတာဘာလင်ဘက်ကလိုကစ်ဘီဘာကီယိုနဲ့ရူဂျီတိုက36မိနစ်နဲ့38မိနစ်တွေမှာနှစ်ကိုသက်တိုက်သွင်းခဲ့လို့ပထမပိုင်းမှာဘိုင်ယန်တင်းကနောက်ကနေလိုက်ကစားခဲ့ရပါတယ်ဘိုင်ယန်အတွက်ချီပါဂူကိုတော့မိနစ်60မှာပယ်နယ်တီကနေတဆင့်လေဗန်ဒေါစကီကသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးစီးရီးပြိပခါတွေပြင်းထန်နေတဲ့ရှမ်းမြောက်ဘက်ကတိုက်ပွဲအခြေအနေသတင်းတွေကိုတင်ဆက်တိုက်တင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းရဲ့နေရာတော်တော်များများမှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကလာရောက်တိုက်ခိုက်တဲ့အတွက်ဒေသခံပြည်သူတွေအတွက်နယ်မြေလုံခြုံရေးအထူးစိုးရိမ်ရတဲ့အနေအထားဖြစ်နေတယ်လို့ရှမ်းပြည်နယ်ကြောင်မဲလွှတ်တော်ကိုယ်စားလှယ်ကပြောပါရတယ်။တိုက်ပွဲတွေကြားထိခိုက်ဒဏ်ရာရသူတွေနဲ့ပိတ်မိပြည်သူတွေကိုတွားကယ်တဲ့လူမှုကယ်ဆယ်ရေးအသင်းကားတစ်စင်းလက်နက်ကြီးထိမှန်လို့တကူးပွဲချင်းပြီးအသက်ဆုံးခဲ့ရတယ်လို့တချို့လည်းဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်အဖွဲ့တပ်တွေပြည်ဦးလင်စစ်တင်တန်းကျောင်းနဲ့နောင်ချိုမြို့တွေကိုအင်အားသုံးဝင်ရောက်စီးနှင်တိုက်ခိုက်မှုဖြစ်ပြီးတော့နောက်ရက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကျောင်းမဲမြို့အပါအဝင်လာရှို့ခုခိုက်စားတဲ့နေရာတချို့ကိုလာရောက်တိုက်ခိုက်ခဲ့ကြပြန်ပါတယ်။ဒီလိုမျိုးဖြစ်တဲ့တိုက်ပွဲအနေထားတွေကြောင့်လမ်းမဆက်သွေးရေးခိတာပြတ်တောက်ပြီးဈေးတွေကျောင်းတွေပိတ်ထားရတယ်လို့ဒေသခံပြည်သူတွေရဲ့လုံခြုံရေးကအထူးစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကတော့ဒေသလုံခြုံရေးအထူးဆောင်ရွက်ပေးနေပါတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အခုလက်ရှိရှမ်းပြည်နယ်မြောက်ပိုင်းကျောင်းမဲမြို့အပါအဝင်ရှမ်းမြောက်ရဲ့လုံခြုံရေးအခြေအနေကိုတော့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကကြောင်မဲမဲဆန္ဒနယ်အမှတ်တရဲ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာအခုဆိုလို့ရှိရင်ဒီမနက်အချိန်ကြီးကိုဆိုလို့ရှိရင်မြောက်ပိုင်းတစ်ပိုင်းလုံးတော်တော်များတော်တော်များများဖြစ်သွားတဲ့အနေအထားကိုရောက်သွားတာပေါ့နော်။ဆိုတော့အဓိကတော့ကျွန်တော်တို့ကတာဝန်ရှိသူတွေထက်တော့နှစ်ဖက်တာဝန်ရှိသူပေါ့နော်။ဆိုတော့တစ်ဖက်တည်းကိုကျွန်တော်မပြောလို့ပါဘူး။တက်မလို့ပိုင်းပဲဖြစ်ဖြစ်ပေါ့နော်။ဒီဘက်လက်နက်ကန်ပိုင်းပဲဖြစ်ဖြစ်ပေါ့နော်။ဆိုလို့ရှိရင်သူတို့အချင်းချင်းဖြစ်တဲ့ကိစ္စမှာပြည်သူတွေမဝင်ဝင်မပါစီချင်ဘူး။ပြည်သူလည်းမသိစီချင်ဘူး။ဟိုတက်မလို့ပိုင်းကပဲကျူးလွန်ကျူးလွန်ဒီဟိုကလက်နက်ကန်ပိုင်းပဲကျူးလွန်ကျူးလွန်ဒီဟိုနောက်ဆုံးချင်းပြောရရင်လန်ဒရန်ကြီးဖြတ်စည်းတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့ဟိုဟာဒါလူခွင့်ရှုဖောက်မှုပဲပေါ့နော်။ဒါလူပြည်သူလူစုကိုတတ်တဲ့ကိစ္စတွေဆိုလို့ရှိရင်လူခွင့်ရှုဖောက်မှုအဲ့လိုမျိုးမဖြစ်စီရှင်ဘူးလို့ကျွန်တော်တောင်းဆိုချင်ပါတယ
်။နောက်ပြီးတော့ဒီဆရာတို့နယ်မြေမှာရောလက်တလုံးလုံခြုံရေးအခြေအနေဘယ်လိုများရှိပါလဲဆရာ
။မနက်ပိုင်းကတော့ကျောင်းနေပိုင်းဖွင့်တယ်၊ဈေးတွေပိုင်းဖွင့်တယ်၊ညနေပိုင်းကျတော့ဈေးတွေပိုင်းပိတ်တယ်ပေါ့နော်။ဈေးပိတ်တယ်၊ကျောင်းနေပိုင်းအကုန်ပိတ်ဆိုဆိုလို့ချင်တာကဟိုလုံခြုံရေးအနေထားရတိတ်ပြီးတော့အဆင်မပြေတော့တဲ့အနေထားရှိတာပေါ့နော်။
ရှမ်းမြောက်ဘက်ပိုင်းမှာတိုက်ပွဲတွေဖြစ်နေသလိုပြစ်ခတ်တိုက်ခိုက်မှုတွေကြားပိတ်မိပြည်သူတွေနဲ့ဒဏ်ရာရပြည်သူတွေကိုဒေသကလူမှုကွန်ရက်ဆေးရေးအသင်းအဖွဲ့တွေကလူနာတင်ကားတွေနဲ့တွားရောက်ကဲတင်တယ်ဆောင်ပေးနေချိန်မှာပဲလာရှိုးလူငယ်ပရာဟိတအသင်းရဲ့လူနာတင်ရင်ကားလက်နဲ့ကြီးကြီးထိမှန်ပြီးကိုယ်တိုင်လိုက်ပါကူညီပေးနေတဲ့ဥက္ကဋ္ဌဖြစ်သူပွဲချင်းပြီးတည်ဆုံခဲ့ရသလိုလိုက်ပါသွားတဲ့လူငယ်ပရာဟိတအသင်းဝင်တချို့လည်းဒဏ်ရာအပြင်းထန်ရလို့လာရှိုးပြည်သူစေယုံကြီးမှစေကူတာမှုခံယူနေကြရပါတယ်။လာရှိုးလူငယ်လူမှုကွန်ရက်ဒီအသေးရဲ့ဗန္ဒာရေးမှုဦးအောင်ကျော်ဦးကဖြစ်စဉ်ကိုအခုလိုရှင်းပြပါတယ်
။ဟုတ်ကဲ့ဗျာကျွန်တော်တို့ဥက္ကရာအဲ့ဒီမှာရှေ့မှာတိုက်ပွဲဖြစ်နေတယ်ပေါ့နော်။ဒီအဲ့မှာဟိုရွာသားတွေကကျေဟုတ်ပြောတာပေါ့နော်။အဲ့မှာကျွန်တော်နံတော့ဥက္ကရာနေအကြောင်းကြားတာပေါ့။ဥက္ကရာဦးသွင်းနေကျွန်တော်တို့တစ်ချက်လာပြီးမှကျွန်တော်ရွာသားတွေတိတ်မိနေပါတယ်။အဲ့တစ်ချက်လာပြီးကူညီပေးပါအောင်ဆိုတော့ねကျွန်တော်ဥက္ကရာသွားလာ
ตอนนั้นจ้ะรอจรุงตั้งแต่ไหนมานักศึกษาก็ไอ้ชื่อมาโอ้ได้ปิดเลยเนาะจรุงก็โอกาสตรงนั้นไม่ตั้งให้ก็ไม่ชื่อมาเนาะเนี่ยนี่แต่ก็เรียกที่เรียนยานี่คือตัวยาเลยตัวยานี่จะเอาตัวมาสอนตัวอะไรได้แต่ตอนนั้นวันนั้นวันนั้นไม่ปิดเลยนะแต่อาทิตย์ที่ปิดแล้วจ้ะรอก็แล้วมีที่นี่ก่อนอาทิตย์ที่สามนี้มีมาที่ก่อนโอเคไอ้รอไอ้พี่เด็กเนี่ยก็เป็นเนี่ยมาพิจารณาเลยใช่ไหมแล้วช่วงนี้วันนี้วิโรสนามมาอีกจ้
ဲ့အချိန်မှာဟိုဒီဘယ်လိုများပြန်ပြီးတော့ဆုတ်လာကြလဲနောက်ပြီးတော့ဒီတရားရတဲ့လူတွေလည်းရှိတယ်လို့သိရတယ်သူတို့ရဲ့အခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင
်ဟုတ်တယ်ကြာကျွန်တော်တို့ကအဲ့မှာတွားရဖြစ်တော့ကြတော့သူတို့ကပြည့်နေတော့မယ်ဆက်လိုက်ပြည့်နေဆိုကျွန်တော်တို့ပရမကားတတိယကျွားကျွန်တော်ဒုတိယကားရတတိယကားရကျွန်တော်နောက်ပြန်ပတ်ထုတ်ပြီးပြန်လာရတာဒါအဲ့မှာသူတို့ပြည့်ပြည့်ချင်းချင်းနဲ့မှာကျွန်တော်နည်းနည်းနားယူနေမှာကျွန်တော်ပြန်ပတ်ပြီးတက်ပြီးမှအတွားယူရတာအဲ့မှာဒါရရတော့တော့ရှိတယ်
ဟုတ်ကဲ့
ဒီကောင်းနေဖြစ်ရဲ့မျက်စိတွေနားရည်ထိပါတာပေါ့နော်ကျွန်တော်တန်ခါး၃နောက်ကတော့အဲလာရှိတီတူဖြစ်နေမှာပါလေကျွန်တော်ရဒီပြားဟိတာဆိုတော့လူမျိုးပါတာမျိုးအကုန်ကယ်ပယ်နေတဲ့ကုလူတွေဟာဒီလိုအင်္ဂလိပ်ကားကိုတော့သူတို့ကဒီလိုဖြစ်တဲ့ဖြစ်တယ်ဆိုတော့သူတို့ကကျွန်တော်ပြောရတဲ့ကားတော့မရှိတော့ဘူးပေါ့ဗျာနော်
အဲ့တော့အခုလောလောဆယ်ကောအဲ့ဒီဘက်မှာဒီတိုက်ပွဲအခြေအနေနဲ့လုံခြုံရေးအခြေအနေဘယ်လိုများရှိပါလဲရှင
့်လုံးဝကျတော့တမတော်ကတော့အင်းအားနည်းနေဆိုတော့အင်းအားသဖြင့်ဖြစ်ဆွနေတာပေါ့နော်လူတို့ကတော့ဆိုးရိမ်နေတယ်ပြောရမယ့်အမကြီးအကြောင်းကြီးအကုန်ပိတ်လိုက်ပြီးဈေးကြီးလည်းပိတ်ပိတ်ဈေးကြီးလည်းအကုန်ပိတ်ကုန်ပြီနောက်ရုပ်ွက်ဒီမာကြီးရောပိတ်သွားပြီနောက်ပြီးတော့လူရဲတော့၆ကန့်နေရပဲဒါပေမဲ့အခုဒီတမတော်နဲ့ဒီတူရဲတွေကတော့လာရင်းလုံးလုံးကြီးခြာပြီးတော့အပေါ်ပါလိုက်ရဲ့ University နဲ့သူတို့ကင်းလဲ့နေတာပေါ့
အလားတူရှမ်းမြောက်ကွက်ခိုင်ရှုကင်းသာအကျော်ဘက်မှာလည်းနောက်ထပ်လူနာတင်ကားတစ်စင်းပြစ်ခတ်ရပြီးဒီပြစ်ခတ်ရတဲ့မြစ်တာရှင်လူမှုကူညီရေးအသင်းကတော့ပြစ်ခတ်ခံရပေမဲ့လူထိခိုက်မှုမရှိဘူးလို့ဒေသခံတွေကပြောပါတယ်မြမစစ်တပ်ဘက်ကတော့ဒီရှမ်းမြောက်တိုက်ခိုက်မှုဟာရခိုင်ဘက်ကစစ်ရေးအရေးနိုင်မှုကြောင့်တံပြန်တိုက်ခိုက်မှုဖြစ်တယ်လို့ပြောဆိုထားတယ်လို့မြမဆိုးရဘက်ကတော့ဒီတိုက်ခိုက်မှုတွေကြောင့်မြမငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးကြီးမားမားထိခိုက်မှုရှိတယ်လို့ဗနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ် MNDAA ကိုကတပ်ဖွဲ့ TLLA တအောင်းမျိုးသားလူမျိုးရေးတပ်နဲ့ AA ရခိုင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ပူးပေါင်းမဟာမိတ်သုံးဖွဲ့ဘက်ကတော့တွေ့ဆုံဆွေးနွေးမှုကိုမျှော်လင့်ထားပေမဲ့တိုင်းရင်းဒေသတွေကမြမစစ်တပ်ရဲ့ထိုးစစ်တွေကိုခုခံကာကွယ်တဲ့အနေနဲ့တံလဲတိုက်ခတ်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်ဒေသခံထားနေပြည်သူစစ်တွေကိုလည်းစစ်တပ်နဲ့မပူးပေါင်းဖို့ဒီကနေ့ဩဂုတ်လ18ရက်နေ့နေဆွဲတဲ့မဟာမိတ်တပ်ဖွဲ့ဘက်ကတတိပေးထားပါတယ်ရှင
်တဆက်သေးတဲ့ပါပဲဒီရှမ်းမြောက်ဘက်မှာမနေ့တောက်ကြနေ့ညကတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းရဲ့ကြောင်မဲမြို့အဝင်သားမှာရှိတဲ့အစိုးရအမြောက်တရင်ကိုလက်နက်ကင်တပ်ဖွဲ့ကတောက်ကြနေ့ညတုန်းကလာရောက်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးတော့မြို့ကန်တွေစိုးရိမ်ထိတ်လန့်နေကြပါတယ်ပြည်ဦးလွေနောင်ချုံမြို့နယ်ခုတ်တွင်းတရာကိုမြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတိုက်ခိုက်ဖျက်ဆီးပြီးတဲ့နောက်တနေ့မှာပဲအခုလိုမျိုးဇက်တိုက်တိုက်ခိုက်မှုတွေကျယ်ပြန့်လာတာပါအသေးစိတ်ကိုညံဝင်းအောင်ပြောပြပေးပါရှင
်ကျောင်းမဲမြို့အဝင်ဆိုင်းဘုံနာကမြမတမတော်အမြောက်တန်ရင်းကိုတောက်ကြနေည9နာရီခွဲကျော်မှာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကကားနဲ့လာရောက်ပစ်ခတ်သွားပြီးတမျိုးလုံးအနှံ့နိုင်ရီအတော်ကြာပစ်ခတ်တန်တွေကြားရကြောင်းအမည်မဖော်လိုတဲ့ကျောင်းမဲမြို့ကန်တူဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့ကျောင်းမဲမြို့မှာဂျူဂူဝါကြီးဆိုတဲ့မုတ်ကိုရှိတယ်။အဲဆိုင်မုန်းနာမှာကျွန်တော်တို့အမြောက်တပ်ဆိုတာရှိတယ်။အဲအမြောက်တပ်ကသူတို့ကားနဲ့လာပြီးပစ်တယ်လို့ကျွန်တော်တို့သတင်းကြားတယ်။အနာကခုံကြီးကျောင်းရှိတယ်ဆေးရုံလည်းရှိကြပါနော်။အဆိုင်ပူပြီးလမ်းပေးတဲ့အချိန်မှာအဲ့လိုပဲလာပစ်တယ်လာပစ်တဲ့အချိန်မှာကျွန်တော်ဒီဘက်ကလည်းဒီကလည်းလမ်းပစ်တော့အမဟိုဘက်ဒီဘက်အချိန်ချင်းပြစ်ပြီးဟိုဘက်ကပြေးတာကိုဒီဘက်ကပြန်ပြီးတော့လိုက်ပစ်တာပေါ့။တော်တော်ကိုပြစ်ကြတယ်အကံကကျွန်တော်တို့ဟောလောက်ကြားရတယ်ကနှစ်နာရီခွဲ၃နာရီလောက်တော့ရှိမယ်ဒါပေမဲ့ခြားခြားပြီးတော့ပေါ့တော့မိနစ်20လောက်ခြားသွားတယ်နာရီဝက်လောက်ခြားတယ်ပြီးတော့ပြန်ပြစ်တယ်အဲ့လိုလိုပေါ့ကျွန်တော်တို့ရဲ့ကြောင်မဲမျိုးရဲ့ပတ်လည်ပေါ့ဟိုဘက်မှာကြားလိုက်ဒီဘက်မှာကြားလိုက်တက်ကလည်းတောင်းနဲ့မြောက်ဘက်မှာလည်းရှိတော့တို့ပဲ6ပြစ်တာလားဒါမို့ရင်နှစ်ဖက်အခြေရင်ပြစ်တာလားတော့ကျွန်တော်တို့လည်းအဲ့ဒါတော့ကောင်းကောင်းမသိလိုက်ရအောင်ဗျာဟုတ်
တရုတ်မြန်မာနယ်စပ်ကွန်သွယ်ရေးအာရှလမ်းပေါ်ကပြင်ဦးလွင်နောင်ချိုဂုတ်တွင်တတာတိုက်ခိုက်မှုတွေပြီးအခုလိုကြောင်မဲမျိုးကိုပါတိုက်ခိုက်လာတာကြောင့်မိတီလာမေမျိုးကတိုက်ရင်းတွေကိုနောင်ချိုကြောင်မဲတီဘောမျိုးတစ်လျှောက်ဆင့်အင်အားတိုးချထားတယ်လို့ဒေသခံကပြောပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကြားစစ်ရေးပိုတင်းမာလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့မြို့ကန်တွေကခန့်မှန်းပါတယ်ဒီလိုအခြေအနေတွေကြောင့်မြို့ကန်တွေအထိတ်တလန့်နေနေကြရပြီးမိမိတို့ဒေတာကနေပြောင်းရွှေ့ထွက်ပြေးခြင်းစိတ်ပေါကြောင်းကြောင်မဲမျိုးကံကပြောပါတယ
်အရင်တော့ဘုံလာခွဲတဲ့အုတ်တိုင်းပြူတယ်အခုကျတော့ကားနဲ့လပစ်တယ်အာဘီဂျီနဲ့အဲ့လိုပေါ့ဆိုတော့ကျွန်တော်တို့မြို့ထဲထိရောက်လာပြီအရင်တော့ဖြစ်တဲ့ဟာတွေကျတော့မြို့နဲ့12မိုင်လို့အဲ့လို10မိုင်လို့အဲ့လိုမျိုးမှာဖ ဖြစ်ကြတယ်ပြည်သူတွေမထိကြဘူးပေါ့နော်အခုဟာကျွန်တော်တို့ယူရီဒီရောက်လာတော့အခုကျွန်တော်တို့ဒီရဲ့ကြောင်းမဲ့ပြည်ပေါ်တို့ဒီခုနေနေရဲ့လူအားလုံးကကျွန်တော်တို့မြို့ကြီးတွေကြောင်းကျင်တယ်ဒုက္ခတော်များလဲကျွန်တော်တို့ရဲ့လုပ်ငန်းကျွန်တော်တို့ရဲ့ဒီဘွားကျွန်တော်တို့မပြောင်းနိုင်တဲ့ဒုက္ခတွေအများကြီးရှိတာပေါ့
ဒီလိုသာစည်ရေးမတည်မငြိမ်မှုတွေရှေ့ဆက်ဖြစ်လာရင်စေဘေးရှောင်မဲ့ဒုက္ခတွေပိုတိုးလာနိုင်တယ်လို့ဒီဘောမျိုးကပရဟိတလှူဆောင်နေသူတူကသုံးသပ်ပါတယ
်အဲကျွန်တော်တို့ဒီဘက်ချမ်းသာတာလည်းမတိုက်သေးဘူးဒီဘက်တိုက်ဖြစ်လာရင်တော့အဲ့ဒီအင်းရောက်ဖို့ကြာကြာတော့ဒီလိုရတာတွေပဲတင်ဆောင်ကြတာတော့အများဆုံးဖြစ်ပါတယ်အခုနေသားမှာလည်းဆက်လက်ပြီးတော့မှဒီလိုမျိုးတွေဖြစ်နေကြတော့အင်းရောက်ဖို့ကြာရှိရဲ့အဲကြာကြာတော့ဆက်တင်ဆောင်ရမယ်လို့ဖြစ်ပါတယ်ကျွန်တော်တို့ကဒါတိတိကျွန်တော်တို့ဒီလိုမျိုးရဲ့အင်းနာတွေကြည့်ပြီးတော့မှအေးချမ်းရတယ်အားလုံးလည်းလည်းလမ်းပေါ်ဒီလိုဆောင်ရွက်တွေ့ကြတယ
်။နေမင်းမီအေးချမ်းနာကြောင့်ကြောင်မဲမြို့မှာစီးပွားရေးထိခိုက်နေရပြီးနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ငြင်းငြင်းရေးရအောင်လုပ်နိုင်မှသာဒေသခံတွေအတွက်အဆင်ပြေလာနိုင်လိမ့်မယ်လို့ကြောင်မဲမြို့ကံကတိုက်တွန်းပါတယ်
။ကျွန်တော်တို့ဖက်မှာကစီးပွားရေးကနေထိုင်မှုအစကျွန်တော်တို့တော်တော်လေးကိုခဲရင်းလာတဲ့အတိုင်းဒီ၄မိနစ်ဝင်းပြပါကျွန်တော်တို့အခုကြောင်မဲမြို့ရဲ့စီးပွားရေးဆိုရင်ไฟพ่นเนี่ยถ่ายนี่แหละเวเรลุไม่ရှိอะไรမျိုးนี่ဖြစ်ล่ะကျွန်တော်တို့ဆိုရဘက်ကရောဒီတိုင်းနာစစ်တပ်ဘက်ကရောအကုန်လုံးပေါ့စပွဲပေါ်မှာအခြေရင်စကားပြောပြီးညှိပြီးတော့မှကျွန်တော်ငင်းနေရစီချင်
းဩဂုတ်15ရက်ကြာသာပတိနေ့တုန်းကလည်းပြင်ဦးလွင်တက်မတော်နီးပညာတက်ကတူအပါဝင်နေရာ5ခုကိုတရုတ်မြန်မာနေဆက်အခြေဆိုင်တိုင်းသားလက်နက်ကိုင်3ဘွဲ့ရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ရဲအရသာအပါဝင်လူတရာစင်ကြော်တေးဆုံးခဲ့ရပြီးကားတွေမီးလောင်တယ်လို့အစောက်ဦးနဲ့ကုံသွဲတရာကြီးပျက်စီးခဲ့ရပါတယ်ခင်ဗျာ
သောတာရှင်များရှင်ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတချို့အသေးဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဟာတပ်မတော်ရဲ့ထိုးစစ်တွေကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုခဲ့တယ်လို့မြမစစ်တပ်ဘက်ကတော့မကြသေးခင်ကမိုးရေစေဝါနှိမ်နှင်းမှုတွေကိုမကျေနပ်လို့လက်တုံပြန်တာဆိုပြီးဆွဆွဲထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ပြောနေချိန်မှာပဲမြို့ပြဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာနေရတာဘာကြောင့်များပါလဲ။အပြန်အလှန်ဆွဆွဲနေုံနဲ့မပြေလည်နိုင်မဲ့ပြဿနာကိုလက်တွေ့ဖြေရှင်းနိုင်မဲ့နည်းလမ်းဘာတွေရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0239-232-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။ဒီကနေ့စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဟောင်ကောင်ဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲအခြေအနေသတင်းလွှာကိုတင်ဆက်ပေးကြပါမယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေကြီးထွားလာနေတာကိုအမေရိကန်အစိုးရတာဝန်ရှိတဲ့သူတွေအနီးကပ်စောင့်ကြည့်နေကြပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကိုတရုတ်ပြည်မကြီးကအင်အားသုံးနှိမ်နှင်းမှစိုးရိမ်နေချိန်မှာပဲအမေရိကန်ဘက်ကလည်းသဘောထားမျိုးမျိုးနဲ့တုံ့ပြန်နေတဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုအောင်လွင်ဦးပြောပြပေးပါရှင်
။ဟောင်ကောင်ကျွန်းမှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲတရုတ်ပြည်မကြီးကလူညုံရေးတပ်ဖွဲ့ဝင်တွေကြီးကားကားတွေနေဆက်မှာစုဝေးနေတာတွေကိုတရုတ်သတင်းမီဒီယာတွေကပြသခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဟောင်ကောင်ကဆန္ဒပြပွဲတွေကိုတရုတ်နိုင်ငံကအင်အားသုံးနှိမ်နှင်းမှာကိုမမြင်လို့ရောတရုတ်သမ္မတရှီချင်းဖင်ကိုသတင်းစကားပါခဲ့တာ
ပါ။ I get along with them very well, President Xi, and I said thatI would be willing to bet that if he sat down with the protesters, a group of representative protesters, I'll bet he'd work it out in 15 minutes.
ကျွန်တော်နဲ့သမ္မတရှိသူကအရင်ဖြေလဲပါတယ်။ဆန္ဒပြတဲ့သူတွေသူတို့တဲကကိုယ်စလဲတွေနဲ့သာထိုင်ဆွေးနွေးလိုက်မယ်ဆိုရင်15မိနစ်အတွက်အဆင်ပြေမယ်ဆိုတာလောင်းရဲတယ်လို့လည်းပြောခဲ့ပါတယ်။သူအနေနဲ့တကယ်ကိုမြဲမြဲဆန်းဆန်းဖြေရှင်းနိုင်မယ်ဆိုတာလောင်းရဲပါတယ်။ဒါမျိုးလုပ်မှာမဟုတ်ဘူးဆိုတာတော့ကျွန်တော်သိပါတယ်။ဒါပေမဲ့ဒီစိတ်ကူးကတိတ်တော့မစိုးပါဘူး။
အကြက်ကတည်းကတော့ဆန္ဒပြသူတွေနဲ့တရုတ်သမ္မတဆွေးနွေးဖို့ဟာလုံးဝမဖြစ်နိုင်တဲ့ကိစ္စဖြစ်မြင်ရတယ်လို့တရုတ်သမ္မတကိုချီးမွမ်းတာအတိတ်ပဲမရှိဘူးလို့လည်းယူဆကြပါတယ်။ Washington ခြေဆိုင် Heritage Foundation ရဲ့အာရှလိလာရေးဌာနက Walter Lohmann ကတော့သမ္မတ Trump ရဲ့အပေါ်ယံဆန်တဲ့မှတ်ချက်ဟာလက်တွေ့အကျိုးမရှိနိုင်ဘူးလို့မြင်ပါတယ်
။ He's not flattered by it. It doesn't build the relationship. It really does nothing.
ဒီလိုပြောလိုက်လို့သမရရှိကသဘောကျမှာမဟုတ်လို့စစ်ဆင်ရေးကောင်းတဲ့တည်ဆောက်နိုင်မှာမဟုတ်ပါဘူး။သူလူတွေတချို့ကပါအမြင်ဆောင်လာနိုင်တယ်လို့တရုတ်ကွန်မြူနီအစိုးရရဲ့အုတ်ချမှုအောက်ဖိနစ်ခံရသူတွေအတွက်ထိခိုက်စရာဖြစ်နေတယ်ကလွဲလို့ဘာမှလည်းအကျိုးမရှိပါဘူးဆိုပြီးပြောသွားတာပါ။ဟောင်ကောင်ရင်းနဲ့ပတ်သက်လို့သမရထရန့်အစိုးရကတာဝန်ရှိသူတချို့ရဲ့ကွဲပြားတဲ့သဘောထားမှတ်ချက်တွေပေါ်အကဲခတ်တွေသာမကလွတ်တော်ကိုယ်စားတချို့ကလည်းစိုးရိမ်မခင်ဖြစ်နေကြပါရဲ့။American Kutan Yangwei Wenji Weber Ross ဆိုရင်လေဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြနေတာတွေဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်ပြောဆိုခဲ့ပါတယ်။ဒါမှလည်းသမ္မတရဲ့အမျိုးသားလူညွန့်ရေးအချံပေး John Bolton ရဲ့သဘောထားနဲ့တော့ဒါအကြီးအကျယ်ကွဲလွဲနေတာပါ။
And I think what the United States expects at a minimum is that China will uphold the treaty agreement it made with the United Kingdom.When Hong Kong was handed back to China,
Hong Kong ကျွန်းကို UK ကတရုတ်လက်ထက်ပြန်လွှဲပေးတဲ့အချိန်တုန်းကသဘောတူညီချက်အတိုင်းဆက်လက်ကိုင်းဆွဲထားဖို့ American ပြည်ထောင်စုကအနေအဆုံအနေနဲ့မျှော်လင့်ထားတယ်လို့ထင်ပါတယ်။ Hong Kong ကိုပြန်လွှဲပေးပြီးနောက်ပိုင်းအနည်း90လက်ရှိစနစ်အတိုင်းကျင့်သုံးပြီးဗေရှားလက်ထက်တုန်းကလိုပဲလွတ်လပ်ခွင့်တွေပေးထားမဲ့တနိုင်ငံစနစ်တစ်ခုပုံစံနဲ့သွားဖို့သဘောတူထားတာပါ။
ဒီသဘောတူညီချက်ကိုချိုးဖောက်ခဲ့မယ်ဆိုရင်တော့တရုတ်နိုင်ငံအနေနဲ့ပြဿနာတွေကျော်ရနိုင်တယ်လို့လည်းအမေရိကန်မျိုးသားလူညွန့်ရေးအချံပေးဘော်တန်ကသတိပေးခဲ့တာပါ။ဒါကတော့အမေရိကန်အောက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်ပါတီကနန်စီ ဖလိုစီကလည်းလက်ခံခဲ့တယ်လို့ဟောင်ကောင်လူမှုနယ်အတူအမေရိကန်ပါတီရင်းနှစ်ခုဖြစ်တဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တို့အတူယက်တည်နေတဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ဆက်လက်အားပေးသွားမှာဖြစ်သလိုဟောင်ကောင်ရဲတပ်ဖွဲ့အတွက်အတီးရုံနှိမ့်နှင်းပစ္စည်းကိရာတွေရောင်းချမှုကိုတားမြစ်ရေးအာရုံစိုက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညချမ်းအတွက်ဒီသတင်းလွှာတွေကတော့ဒီလောက်ပါပဲညပိုင်းစီစဉ်တွေကိုတော့ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်နိုင်ပြီးတော့ဒီစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံပြည်ရင်းစစ်ပွဲအဆုံးသတ်နိုင်ရည်အတွက်တာလီဘန်အုပ်စုနဲ့အမေရိကန်ကိုယ်စားလှယ်တွေဆွေးနွေးနေတဲ့အချိန်နဲ့အရရနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့သမ္မတအင်ပီရိုမှာတောက်ကြနေကတွေ့ဆုံဆွေးနွေးပါတယ်အာဖဂန်နိုင်ငံမှာ16နှစ်နီးပါးတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရောက်ရေးအဖြစ်တရဖြစ်လာနိုင်တဲ့ဒီငြိမ်းချမ်းရေးစကားဝိုင်းကနေနှစ်ဖက်သဘောတူညီမှုရခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲသမ္မတထရမ့်ကသူ့ရဲ့လုံခြုံရေးအဖွဲ့နဲ့တွေ့ဆုံလာလဲဖြစ်ပါတယ်အမေရိကန်အောက်လွှတ်တော်အမတ်အီဟန်အိုမာနဲ့ရရှိဒါထလီပ်တို့နှစ်ယောက်ဟာသူတို့ကိုပြည်ဝင်ခွင့်ဗီဇာအငင်းပယ်မခံရခင်မှာအစ္စရေးတာဝန်ရှိသူတွေနဲ့တွေ့ဆုံမှုအစီအစဉ်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောလိုက်တဲ့အပေါ်အောက်လွှတ်တော်အမတ်အိုမာကလည်းမခံမဲ့ပယ်ချပါတယ်အမေရိကန်အောက်လွှတ်တော်အမတ်နှစ်ယောက်ဟာလာမယ့်သတင်းမှတ်အတွင်းဂျေရုဆလင်နဲ့ဂျော်ဒန်မြစ်နောက်ဖက်ကမ်းကိုသွားဖို့အစီအစဉ်ထားတာပါအောက်လွှတ်တော်အမတ်အိုမာကအစ္စရေးပါလီမန်မှာရှိတဲ့ဂျူးနဲ့အာရဗ်အမတ်တွေအစ္စရေးလုံခြုံရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံမဲ့သူ့ရဲ့အစ္စရေးနိုင်ငံခီးစီတွေနဲ့ပတ်သက်ပြီး Twitter မှာတောက်ကြတဲ့ကဖော်ပြလိုက်ပါတယ်ပရတင်နိုင်ငံပိုင်နယ်မြေတစ်ခုဖြစ်တဲ့ဂျီပရော်တာရေးလက်ကြားထဲမှာဖန်ထားတဲ့အီရန်ရင်းနှီးတင်တင်မောကိုထိန်းသိမ်းထားနိုင်တဲ့တရားရုံးအမိန့်လက်ဝယ်ရှိထားပြီလို့အမေရိကန်နိုင်ငံကပြောပါတယ်တင်မောကိုဖမ်းဆီးဖို့အမေရိကန်တရားရုံးတစ်ခုကထုတ်လိုက်တဲ့အမိန့်စာကိုဝါရှင်တန်မှာရှိတဲ့အမေရိကန်ရှေ့နေရုံးကထုတ်ပြန်လိုက်တာပါအီရန်ရင်းနှီးတင်တင်မောခရစ်ဝမ်နဲ့အတူပါလာတဲ့ရင်းနှီးတွေနဲ့ဒေါ်လာ6000 9500 လို့ဟာအီရန်ဒေါ်လာရင်းပြည်ဆောင်တက်တဲ့ဆက်ဆက်ပတ်သက်နေတယ်လို့အမေရိကန်ကပြောပါတယ်။အီရန်ဒေါ်လာရင်းပြည်ဆောင်တက်ကိုအကြမ်းဖက်ဖွဲ့စည်းအဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။ခရစ်ဝမ်တင်မော့ကိုထိန်းသိမ်းထားဖို့အမေရိကန်ကတရားဝင်တောင်းဆိုလိုက်တဲ့အချိန်မှာပဲဂျီပရော်တာတရားသူကြီးချုပ်ကလည်းကြာတာပင်းနေမှာပဲတင်မော့ကိုပြန်လွှတ်ပေးလိုက်ပါတယ်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Videx ဇွန်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
။